မနေ့က writers သတင်းတော်နှစ်ဦးပြန်လွတ်လာတာကြောင့် American ဒုတိယသမ္မတ Mike Pence ကသတင်းကောင်းကြားရတယ်လို့ကြိုဆိုလိုက်ပြီးခိုင်မာတဲ့ democracy စနစ်အတွက်သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာကိုယ်ပွဲယုံကြည်မှုရရှိရေးဟာမရှိမဖြစ်လိုအပ်ပါတယ်လို့ပြောဆိုလိုက်ပါတယ်။ American နိုင်ငံသား၏ဝန်ကြီး Mike Pompeo ကလည်းမြန်မာနိုင်ငံကသတင်းသမားနှစ်ဦးပြန်လွှတ်လိုက်တယ်လို့အဖမ်းဆီးခံသတင်းသမားတွေအားလုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။တစ်ဆက်တည်းရန်ကုန်မြို့မှာရှိတဲ့ American တန်ယုံကလည်းသတင်းတောက်တွေလွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးသူတို့မိသားစုနဲ့ပြန်လည်ဆုံတွေ့ခွင့်ရလို့ဝမ်းသာပါတယ်လို့သတင်းထုတ်ပြန်ပါတယ်။အလားတူဗြိတိသျှနိုင်ငံသား၏ဝန်ကြီး Jeremy Hunt ကလည်းသတင်းတောက်တွေလွတ်လာတာဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုကျေးဇူးတင်ထိုက်ပါတယ်။တက္ကပါလုံးကတရင်တောင်တူကိုလွှတ်ပေးဖို့ပြောဆိုတာကိုနားထောင်လို့ဖြစ်ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာရှိတဲ့ဗြိတိသျှတန်ယုံကလည်းတရားလွှတ်တော်ချုပ်ယုံကလည်းဆုံးဖြတ်ချက်ချပြီးမကြခင်မှာပဲသူတို့ကိုလွှတ်ပေးလိုက်တာဟာတရားစီရင်ရေးမှာလိုအပ်ချက်ရှိနေတာကိုအစိုးရကသဘောပေါက်လို့ဖြစ်တယ်လို့ပြောဆိုပါတယ်။ရိုက်တာတရင်တောင်တူကိုလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံအခြေစိုက် CPJ ခေါ်တရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောတာကတော့
Finally, out of prison, they spent more than 500 days behind bars because of their reporting.
သူတို့ရဲ့သတင်းတင်ပြချက်ကြောင့်ရပေါင်း900ကျော်အချင်းအောင်ထဲမှာနေခဲ့ရတာသူတို့ဟာတကယ်တော့အချင်းအောင်ထဲကိုလုံးဝမရောက်သင့်ပဲရောက်ခဲ့တာပါလို့ပြောပါတယ်။အခုလိုလွတ်လာလို့ CPG အနေနဲ့စိတ်အေးရပါတယ်လို့ဆိုပါတယ်။ CPG အဖွဲ့ Asia Pacific သုတေသနဌာနတာဝန်ခံ Erica ကပြောသွားတာပါ။ဒါပေမဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖမ်းခဲ့တဲ့ဥပဒေထဲကကိုလိုနီခေတ်ကတည်းကရှိနေတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဟာရှိနေစေဖြစ်ပြီးတရင်သမားတွေကိုချိန်ချောက်နေတာဖြစ်တယ်လို့ပြောသွားပါတယ်။တရင်တော်များလွတ်မြောက်လာတာနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကလည်းဝမ်းမြောက်တယ်လို့ပြောဆိုပါတယ်။ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကအခုလိုတရင်တော်နှစ်ဦးကိုလွှတ်ပေးလိုက်တာဟာမြန်မာအစိုးရအနေနဲ့တရင်လွတ်လပ်ခွင့်ပိုရလာအောင်ဆောင်ရွက်တဲ့ခြေလှမ်းတလှမ်းဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြတဲ့တင်ကြေတာဖြစ်တယ်လို့ပြောပါတယ်။အလားတူပဲပြည်내နိုင်ငံအခြေစိုက်နေကြားမဲ့သတင်းသမားများအဖွဲ့ RSF ကပြောရေးဆိုခွင့်ရှိသူဒန်နီယယ်ဘတ်စတတ်ကလည်
း They were investigating a very important issue both in Burma and in on the international level which is
စုံစမ်းဖော်ထုတ်ခဲ့တဲ့သတင်းဟာမြန်မာနိုင်ငံအတွက်သာမကအပြည်ပြည်ဆိုင်ရာအတွက်ပါအရေးကြီးတဲ့ဆူလိုက်ပြုံလိုက်တက်ဖြတ်ခဲ့တဲ့သတင်းဖြစ်ပြီးသတင်းတော့တွေကိုလို့ရမယ်အလို့ကိုလှုပ်လို့အဖမ်းခံရတာဟာလက်ခံနိုင်စရာလုံးဝမရှိဘူးလို့ပြောပါတယ်။တစ်ဆက်တည်း RSS ကထုတ်ပြန်ချက်မှာလဲစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းပညာဟာဒီမိုကရေစီစနစ်တိဆောက်ရေးမှာအခြေခံကျတဲ့ပညာရပ်တစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်။တစ်ဆက်တည်းအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွန်းအဖွဲ့ AI ကလည်းမြန်မာနိုင်ငံမှာသတင်းတော့တွေတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့ဥပဒေတွေရှိနေသမျှမြန်မာနိုင်ငံကလွတ်လပ်စွာဖော်ထုတ်ရေးသားခြင်းအခြေအနေဟာဆက်ပြီးဆိုးဝါးနေမှာဖြစ်တယ်လို့ပြောသွားပါတယ်။ ABB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့စီရင်အရာနိုင်ငံရေးအကျဉ်းသား38ဦးရှိနေရမှာအခုနှစ်မြန်မာ23ရက်နေ့ကစပြီးအကျဉ်းသား3တုပ်ပြန်လွှတ်ခဲ့တာမှာနိုင်ငံရေးအကျဉ်းသား25ဦးခန့်ပြန်လွှတ်လာပြီးနိုင်ငံရေးအကျဉ်းသား10ဦးတည်းမနေကျန်ရှိနိုင်ပါတယ်။ကျင်းသားတွေလွတ်မြောက်လာချိန်မှာရိုက်တာသတင်းမှန်ဦးဖော်ထုတ်ရေးသားခဲ့တဲ့အင်းနေရွာလူသတ်မှုနဲ့ပတ်သက်ပြီးအရေးယူခံထားရတဲ့တမတော်အရာရှိတွေဖြစ်တဲ့ဗိုလ်မှူးအောင်စောမြင့်ဗိုလ်ကြီးစော်လင်းထွန်းဗိုလ်ကြီးအောင်ရဲထွတ်ဗိုလ်ကြီးစင်ပိုင်စိုးတက်ကြမှမှတက်ကြသက်နိုင်တဲ့တပ်သားငင်းညမ်းတို့ရောပြန်လွတ်လာသလားဆိုတဲ့မေးမြန်းတာတွေရှိပါတယ်။သူတို့နဲ့ပတ်သက်ပြီးကြားသိရတာကတော့သူတို့ဟာ2018ခုနှစ်နိုဝင်ဘာလ22ရက်နေ့ကတည်းကအထူးအယူခံနဲ့လွတ်မြောက်သွားပြီဖြစ်တယ်လို့အတိမပြုနိုင်တဲ့သတင်းတွေအများကြားသိရပါတယ်ဒီသတင်းနဲ့ပတ်သက်ပြီးအတိပြုချက်ရရှိဖို့ RFA ကကြိုးပမ်းရရှိပါတယ်ခင်ဗျာ